မင်္ဂလာညနေခင်းပါသောတာရှင်များရှင် VU American တန်ရဲ2019ခုနှစ်နိုဝင်ဘာလ29ရက်ဗုဒ္ဓဟူးနေ့ညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မများသတင်းအောင်ပါဒီညနေခင်းအတွက်အစီအစဉ်မှုဖြစ်ဆောင်ရွက်ပေးပါမယ်
ကျွန်တော်အောင်လင်းဦးပါဒီညနေ့နားဆင်ရမယ့်သတင်းတွေမှာတော့ယူကရိန်းအတွက်ဆိုင်းငံ့ထားတဲ့စီးရဲကူညီတွေပြန်ပေးဖို့မဆုံးဖြတ်ခင်မှာပဲယူကရိန်းနဲ့ပတ်သက်တဲ့တန်ကြားချက်ကိုသမ္မတထရန့်ကသိရှိထားပြီးဖြစ်တယ်ဆိုပြီးသတင်းတွေထွက်လာပါတယ်ပထမဆုံးအချိန်တောင်ကိုရီးယားနဲ့မကောင်ဒေသနိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲဒီနေ့စတင်ကျင်းပရမှာတော့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ပါဝင်ဒေသရင်းခေါင်းဆောင်တွေတက်ရောက်ကြပါတယ်ဒီလိုထိတန်းရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုမဆုမြတ်မွန်နဲ့အတူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါရှင်သတင်းနေပြည်မနာဆင်ရမယ့်သတင်းလွှာတွေမှာတော့မြောက်ဦးမြို့နယ်ကျောင်းတောင်ကျေးရွာအနီးမှာအစိုးရစစ်တပ်နဲ့ရခိုင်လက်နက်ကိုင် AE အဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တာကြောင့်အရဲသားထိခိုက်မှုရှိခဲ့တဲ့အကြောင်
းကိုကိုနိုင်ရောစင်နိုင်လောက်မရှိမှာပါတဖက်ရကပြစ်တယ်လို့ပြောလို့ရတယ်သူကဒီငေါ်ကျုံနေတဲ့ငေါ်လိုက်နေတဲ့
ကျောင်းတောင်ကျေးရွာသားတူပြောသွားတာပါဒီကြောင်းနဲ့တူ NCA အပြည့်ရဲ့လက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီနဲ့မြန်မာစစ်တပ်တို့အကြားမှာဒီကနေ့မှတိုက်ပွဲဖြစ်ပွားခဲ့တဲ့အကြောင်း2020 American သမ္မတရွေးကောက်ပွဲမှာနယူးယောက်မြို့တော်ဝန်ဟောင်း Democratic ကိုယ်စားလှယ် Michael Bloomberg လည်းပါဝင်ရှင်ပြိုင်မဲ့အကြောင်းစတဲ့စိတ်ဝင်စားစရာသတင်းလွှာတွေကိုနားဆင်ရပါမယ်။ဒီလိုသတင်းလွှာတွေမတိုင်ခင်မှာအခုရင်ဆုံးတော့ဒီကနေ့ညနေပိုင်းအတွက်နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်စုမြတ်မွန်တို့ကပြောပြပေးပါရှင်။
ယူကရိန်းနိုင်ငံအတွက်အမေရိကန်ကစီးရဲကူညီဒေါ်လာတန်လျာနီးပါးပေးရမယ့်အစီအစဉ်ကိုဆိုင်းငံ့ထားတာပြန်လည်ရုပ်သိမ်းမှုမဆုံးဖြတ်ခင်မှာပဲအစိုးရအတွင်းလူတယောက်ကယူကရိန်းနဲ့ပတ်သက်လို့တိုင်ကြားထားတာကိုသမ္မတဒေါ်နယ်ထရန့်ကသိရှိထားပြီးဖြစ်တဲ့အကြောင်းနယူးယောက်တိုင်းစ်သတင်းစာကဖော်ပြလိုက်ပါတယ်တိုင်ကြားရတဲ့ပတ်သက်လို့လွတ်တော်ကိုအကြောင်းကြားဖို့လိုမလို့ဆုံးဖြတ်ရမယ့်သမ္မတရဲ့ရှင်းနေတွေကဩဂုတ်လနောက်ပိုင်းမှာပဲသမ္မတကိုအသိပေးခဲ့တာဖြစ်တယ်ဆိုပြီးနှိစက်သူနှစ်ယောက်ကိုကူကားပြီးသတင်းစာကမနေ့ကဖော်ပြလိုက်တာပါလွတ်တော်ကိုယ်စားလှယ်ကတော့တိုင်ကြားချက်ကိုစက်တင်ဘာလနောက်ပိုင်းမှာပဲသိခဲ့ကြပြီးအများပြည်သူသိအောင်ထုတ်ပြန်ခဲ့ကြပါတယ်နောက်ပိုင်းမှာတော့ဒီမိုကရက်ကိုယ်စားလှယ်အများစုဖြစ်တဲ့အောက်လွတ်တော်မှာလက်ရှိနဲ့အငိမ့်စားတန်တမန်တွေအစိုးရရဲ့ရှေ့တွေကိုမြင်းမြန်းစစ်ဆေးတာကြားနာတာတွေကိုစက်တိုက်လုပ်ခဲ့တာပါရှင်းနေ2020ပြည့်သမ္မတရွေးကောက်ပွဲမှာပြန်ပြက်ဖြစ်လာနိုင်ခြင်းရှိတဲ့ဒုသမ္မတအောင်ဂျိုးဘိုင်ဒန်ပေါ်တရားဝင်စုံစမ်းစစ်ဆေးဖို့စီးရဲကူညီတွေဆန့်ကန့်ထားပြီးဖိအားပေးခဲ့တယ်ဆိုတဲ့ဆွဆွဲချက်ပေါ်ဒီမိုကရက်တွေကဥဆောင်ပြီးစုံစမ်းနေတာလည်းဖြစ်ပါတယ်သမ္မတအပေါ်အရေးယူတင်မတင်အောက်လွတ်တော်မှာမဲခွဲဆုံးဖြတ်ဖို့လိုမလို့အဆုံးဖြတ်ပေးမဲ့အောက်လွတ်တော်တရားရေးကော်မတီကတော့ရှင်းစင်းပတ်ဗိုလ်ထုံးနေမှာကြားနာမှုတွေစတင်မဲ့အကြောင်းမနေ့ကပဲကြေညာထားပြီးသမ္မတကိုလာရောက်ထွက်ဆိုဖို့လည်းဖိတ်ကြားထားတာပါတရားရေးကော်မတီကတော့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီသမ္မတအပေါ်အရေးယူနိုင်မလားဆိုတာကိုကြားနာသွားမှာဖြစ်ပါတယ်
2016အမေရိကန်သမ္မတရွေးကောက်ပွဲကိုယူကရိန်းကဝင်ရောက်နှောက်ယှက်ခဲ့တဲ့ဆိုတဲ့ဆက်ဆွဲချက်တွေကိုမဟုတ်ဘူးလို့ပြောဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကငြင်းဆန်ခဲ့ပါတယ်သမ္မတရွေးကောက်ပွဲကိုဝင်နှောက်ယှက်ခဲ့တာဟာရုရှားကဖြစ်တယ်လို့အမေရိကန်ထောက်လှမ်းရေးဌာနတွေကခိုင်ခိုင်မာမာစုံစမ်းတွေးရှိထားတာပါဒါပေမဲ့ယူကရိန်းကလည်းနှောက်ယှက်ဖို့ကြိုးစားခဲ့တယ်ဆိုတဲ့အချက်အလက်တွေကိုစုံစမ်းဖို့တာဝန်ရှိတယ်လို့အင်ကာနေတုန်းကသတင်းစာရှင်းလင်းပွဲမှာဝင်ကြီးပွန်ပီယိုကပြောကြားခဲ့ပါတယ်အမေရိကန်ရွေးကောက်ပွဲတွေကိုနှီးမျိုးစုံနဲ့အကာအကွယ်ပေးရမယ်လို့လည်းသူကပြောကြားသွားပါတယ်အမေရိကန်မှာဒီမိုကရေစီနှီးကြဆောင်ရွက်မှုတွေအပေါ်လူမှုအယုံကြည်ညွန်နေလာအောင်ဒီမိုကရက်တစ်ပါတီသမ္မတလောင်းဟီလရီကလင်တန်ထိခိုက်အောင်နဲ့ရွေးကောက်ပွဲမှာဒေါ်နယ်ထရန့်သမ္မတအနိုင်ရအောင်ရုရှားနိုင်ငံကလှုပ်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးဌာနတွေမှစူးစီးထားတဲ့ Intelligence Community က2018ခုနှစ်မှာထုတ်ပြန်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်
ဣဇရဲကျူးကျော်သိမ်းပိုက်ထားတဲ့နေမျိုးတွေပေါ်မှာဂျူးရင်ရာတိစောက်မှုတွေကိုအသိမှတ်ပြုလိုက်တဲ့အမေရိကန်ဆွေရဲ့မူဝါဒအပြောင်းလဲကိုကန့်ကွက်တဲ့အနေနဲ့ဂျော်ဒန်မြစ်အနောက်ဘက်ကန်ဒီသားမှာပါလက်စတိုင်းတွေထောင်နေချီစူဝေးချီတဲ့ဆန္ဒပြကြပါဗျာ။အနောက်ဘက်ကန်ဒီသားမှာဂျူးရင်ရာတိစောက်မှုတွေဟာနိုင်ငံတကာဥပဒေကိုချိုးဖောက်တဲ့လုပ်ရပ်ဖြစ်အမေရိကန်ဆွေရဲ့အဆက်ဆက်နှစ်ပေါင်း40ကျော်လက်ခံလာခဲ့ပေမဲ့သမ္မတဒေါ်နယ်ထရန့်ဆွေလက်ထက်မှာတော့ရပ်တည်ချက်ပြောင်းလိုက်တာကိုမကျေနပ်ကြတဲ့ပါလက်စတိုင်းသားတွေကအလံတွေစိုက်ပောက်တွေခိုင်ဆောင်ပြီးမနေ့ကပဲဆန္ဒပြခဲ့ကြတာပါစနပ်ပြတဲ့ဒီချိုးကကားတယာတွေကိုမီးရှို့ခဲ့ကြသလိုအစ္စရေးစစ်သားတွေကိုလည်းဂဲရီနဲ့ပြစ်ပောက်ခဲ့ကြပါတယ်အစ္စရေးတပ်ဖွဲ့တွေကတော့မြေယူပုံးတွေလူတွေကိုမင်းတက်မူးမေသွားစေနိုင်တဲ့ဘုံးတွေထုတ်ပြီးစနပ်ပြသူတွေကိုဖြုတ်ခွင်းမှုကြိုးစားခဲ့ကြပါတယ်စနပ်ပြပွဲတွေကိုနှင်းနှမှုတွေအတွင်းပြင်းပြထန်တဲ့ထိခိုက်ဒဏ်ရာတဲ့သတင်းမျိုးတော့မကြားပါဘူးနောက်ပကန်ဒေသမှာဂျူးအိမ်ရာတိစောက်မှုတွေကိုအတိမတ်ပြုတဲ့အမေရိကန်ရဲ့မူဝါဒအပြောင်းလဲကိုတော့ပြည့်ခဲ့တဲ့သတင်းပတ်ထက်မှာပဲသမ္မတထရန့်ဆွေကကြေညာခဲ့တာဖြစ်ပါတယ်
Albania နိုင်ငံမှာနှစ်ပေါင်း30ကျော်အတွင်းအဆိုးဆုံးငရင်ကြောင့်25ယောက်ထက်မနည်းသေဆုံးပြီးရာနဲ့ချီထိခိုက်ဒဏ်ရာရခဲ့တယ်လို့တာဝန်ရှိသူတွေကဒီကနေ့ပြောကြားပါရယ်။အပျက်စီးပုံတွေအောက်မှာပိတ်မိနေနိုင်သူတွေကိုကယ်ဆယ်ရေးတွေကဆက်လက်ရှာဖွေနေကြတာနဲ့အတူဒေသခံအများအပြားလည်းငရင်တံခံထားရသူတွေအတွက်ပြင်ဆင်ထားတဲ့တဲတွေထဲမှာညှိအိတ်ခဲကြပါရယ်။ငရင်တံကြောင့် Dohas မြို့နယ် ဖူမာနေမျိုးတွေကတေဆုံးသူတွေထဲမှာကလေးငယ်တွေလည်းပါဝင်ပါတယ်အဲ့ဒီမျိုးနှစ်မျိုးလုံးမှာအဆောက်အဦတော်တော်များများပြိုကျပျက်စီးခဲ့တာပါတေဆုံးသူတွေအတွက်ဒီကနေ့ပုတ်ထူးနေ့ကိုဝန်ထဲချင်းအထိတ်မှတ်နေ့အဖြစ်နဲ့ဝင်ကြီးချုပ်အေဒီရာမာကသတ်မှတ်ထားပါတယ်သမရနဲ့အတိုက်ခံခေါင်းဆောင်တို့လည်းငရင်တန်ခံရတဲ့နေရာတွေစီကိုတွားရောက်အားပေးခဲ့ကြပါတယ်အိန္ဒိယကော့ဆိုဗိုအီတလီနဲ့ဂရိနိုင်ငံတို့ကကယ်ဆယ်ရေးအဖွဲ့တွေဆေလွတ်အကူအညီပေးနေပါတယ်အင်ဂါနီရုံကတီရာနာမြို့တော်အနောက်မြောက်ဖက်ကီလိုမီတာ30ကိုဗဟိုပြုလှောက်ခတ်ခဲ့တဲ့ငရင်ပြင်းအားဟာ 6.4 ရှိတယ်လို့အမေရိကန်ဘူမိဗေဒတိုင်းတာရေးဌာနကပြောကြားထားပါတယ်။အင်အားပြင်းငရင်လှုပ်ပြီး3နာရီအကြာအေဒရီယက်တစ်ပင်လယ်ထဲမှာအင်အားပြင်းပြင်းအား5ရှိတဲ့နောက်ဆက်တွဲငရင်ထပ်လှုပ်ခတ်ခဲ့ပါတယ်။
ပြည်ဝင်အမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ဝင်အမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓဦးနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ပထမဆုံးချိန်တောင်ကိုရီးယားနဲ့မဲကောင်ဒေသနိုင်ငံတွေရဲ့ထိပ်သီးဆွေးနွေးပွဲကိုတောင်ကိုရီးယားနိုင်ငံဘူဆန်မြို့မှာဒီကနေ့စတင်ကျင်းပရမှာမြန်မာနိုင်ငံကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပါဝင်ဒေသရင်းခေါင်းဆောင်တွေတက်ရောက်ကြပါတယ်ဒေသရင်းနိုင်ငံတွေကပူးပေါင်းဆောင်ရွက်မှုတွေတွန်းမြင့်ရေးဆွေးနွေးဖို့ရည်ရွယ်ထားတဲ့ထိပ်သီးဆွေးနွေးပွဲကိုတော့တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့မြန်မာနိုင်ငံလက်အဖွဲ့ဖြစ်တဲ့ရှစ်တောင်အရှေ့နိုင်ငံများအသင်းအာဆီယံလက်ကျဥက္ကဋ္ဌထိုင်းဝန်ကြီးချုပ်ပရယုတ်ချန်ဟိုချာတို့ကဦးဆောင်ခဲ့ကြတာပါမဲခေါင်ဒေသကဖွံ့ဖြိုးမှုတွေဟာတောင်ကိုရီးယားနိုင်ငံအတွက်လည်းအကျိုးရှိစေမယ့်ဖွံ့ဖြိုးမှုတွေဖြစ်တာကြောင့်အတူတူကနီနီကက်ကက်ပူးပေါင်းဆောင်ရွက်သွားမယ့်အကြောင်းလဲတောင်ကိုရီးယားသမ္မတကအဖွဲ့မင်ကမှပြောကြားထားပါတယ်။မဲခေါင်ဒေသနိုင်ငံအနေနဲ့တောင်ကိုရီးယားနိုင်ငံတို့ကြားကုန်သွယ်မှုပမာဏဟာ2011ခုနှစ်ကစလို့နှစ်ဆခွဲလောက်ထိတိုးလာပြီးဒေါ်လာ84ဘီလီယံခွဲထိရှိရတဲ့အကြောင်းလဲတောင်ကိုရီးယားသမ္မတရုံးကသတင်းထုတ်ပြန်ထားပါတယ်။အာဆီယံကိုရီးယားဆွေးနွေးပွဲ30ပြည့်ထိမ့်မဲ့ထိပ်သီးဆွေးနွေးပွဲတွေတက်ရောက်ဖို့ပူဆမ်းမြို့မှာရောက်နေတဲ့ဒေါက်ဆန်းစုကြည်ကတော့မနေ့တုန်းကပဲတောင်ကိုရီးယားသမ္မတနဲ့တီးတန့်တွေ့ဆုံခဲ့ပြီးနှစ်နိုင်ငံဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေတွန်းမြင့်ဖို့လည်းဆွေးနွေးခဲ့ကြတာပါတွေ့ဆုံပွဲပြီးမှတော့နှစ်နိုင်ငံကြားနားလည်မှုစာချုပ်လာ3ရက်ကိုလည်းခေါင်းဆောင်တွေတက်ရောက်ပြီးတော့လက်မှတ်ရေးထိုးခဲ့ကြပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့တော်မှာ2016ခုနှစ်တုန်းက22ယောက်သေဆုံးခဲ့တဲ့တိုက်ခိုက်မှုကိုပူးပေါင်းကြံစည်မှုနဲ့အစ္စလာမ်ဆက်သွေးကြွအဖွဲ့ဝင်9ယောက်ကိုအကြမ်းဖက်မှုတိုက်ဖျက်ရေးအထူးခုံရုံးကတေတံချလိုက်ပါတယ်။ကော်ဖီဆိုင်တစ်ခုအပေါ်တိုက်ခိုက်မှုမှာသေဆုံးသူအများစုကနိုင်ငံသားတွေဖြစ်ပါတယ်။မတရားသိမ်းဖြစ်သတ်မှတ်ထားတဲ့ဆက်သွေးကြွအဖွဲ့ကအဖွဲ့ဝင်9ယောက်ရဲ့လောက်ရဟာတန်တရားဖြစ်เสียမလို့အောင်တတ်သိခိုင်းလုံတယ်လို့အမိန့်ကြေညာပြီးတဲ့နောက်မှာအစိုးရရှေ့နေတွေကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။တိုက်ခိုက်မှုမှာပတ်သက်တယ်လို့ဆွဆွဲခံရတဲ့ရှေ့ရောက်မြောက်သူကတော့အမှုကနေလွတ်မြောက်ခဲ့ပါတယ်။2016ဇူလိုင်လ10ရက်နေ့တုန်းကဂျမတ်အယ်မူဂျာဟာဒင်းအစ္စလာမ်စစ်သွေးကြွအဖွဲ့ဝင်9ယောက်ကဒါကာမြို့ကကော်ဖီဆိုင်တစ်ခုကိုဝင်ရောက်စီးနှင်းပြီးတော့12နာရီကြာတစားကန်တွေကိုဖမ်းဆီးတပ်ဖြတ်ခဲ့တာပါ။စီးနှင်းမှုအတွင်းမှာအီတလီလူမျိုး9ယောက်၊ဂျပန်လူမျိုး9ယောက်၊အမေရိကန်1ယောက်၊အိန္ဒိယလူမျိုး1ယောက်တို့တေဆုံးခဲ့ပါတယ်။ကွန်မန်ဒိုအထူးတပ်ဖွဲ့တွေနဲ့အပြန်အလှန်ပစ်ခတ်မှုအတွင်မှအကြမ်းဖက်သမား9ယောက်လည်းတေဆုံးခဲ့ပါတယ်မွတ်စလင်အများစုရှိတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှရီယာဥပဒေကျင့်သုံးဖို့ကြိုးစားတဲ့ဂျမတ်ဥလ်မူဂျာဟာဒင်းအဖွဲ့ကိုမတရားအသိအဖြစ်နဲ့သတ်မှတ်ထားတာဖြစ်ပါတယ
်ရှမ်းပြည်နယ်တီဘောမြို့နယ်အတွင်းမြေမြုံမိုင်းပောက်ခွဲမှုကြောင့်တေဆုံးသွားသူဟာဂျမန်နိုင်ငံသားခီးသွားတူဖြစ်ကြောင်းသက်ဆိုင်ရာတာဝန်ရှိသူတွေကဒီကနေ့ပဲအတည်ပြုလိုက်ကြပါတယ်ရန်ကုန်မှာရှိတဲ့ဂျာမနီနိုင်ငံတန်ယုံကတေဆုံးသူရဲ့ဆွေမျိုးတွေမြန်မာအာဏာရှင်တွေနဲ့ဆက်သွယ်ဆောင်ရွက်နေတဲ့အကြောင်းလဲဂျာမနီနိုင်ငံခြားရေးဌာနကပြောဆိုထားပေမဲ့အသေးစိတ်ကတော့မပြောပါဘူး။ဆော်ဘန်တရင်းတွေမှာတော့ကမ္ဘာလဲခီးသွားတွေမကြာခဏလက်ပတ်လေးရှိကြတဲ့တီဘောမျိုးနီလမ်းဘေးမှာမြေမြုံမိုင်းပောက်ကွဲမှုကြောင့်တေဆုံးသွားသူဟာနယ်သာလန်နိုင်ငံသားဖြစ်တဲ့အကြောင်းဖော်ပြခဲ့ကြတာပါ။ပောက်ကွဲမှုကြောင့်အဖော်ဖြစ်သူအာဂျင်တီးနားနိုင်ငံသူအမျိုးသမီးလည်းတရားရရှိသွားပါတယ်။ပောက်ကွဲမှုဖြစ်ပွားခဲ့တဲ့တီဘောမျိုးနဲ့ပန်းချောင်ကြီးရွာနဲ့ကွန်ဟောက်ကြီးရွာကြားဒေသခီးသွားတွေတွာလာခွင့်မရှိတဲ့နယ်မြေဖြစ်တဲ့အကြောင်းလဲဒေသခံရဲတပ်ဖွဲ့တာဝန်ရှိသူတို့ကိုကူပီး AFP သတင်းကဖော်ပြခဲ့ပါတယ်။မြေမြုံမိုင်းဆောင်ကြီးအဖွဲ့ရဲ့ဒီနေ့ထုတ်ပြန်ခဲ့တဲ့အစီရင်ခံစာမှာတော့ပြီးခဲ့တဲ့2018ခုနှစ်တွင်မြေမြုံမိုင်းကြောင့်မြန်မာနိုင်ငံမှာထိခိုက်ဒေဆုံးမှုပေါင်း430ထိရှိတဲ့အကြောင်းဖော်ပြထားပြီးဒါအဆိုရင်အာဖဂန်၊ဆီးရီးယားနဲ့ယမန်နိုင်ငံတို့ပြီးရင်ကမ္ဘာမှာဆုတ်ထမြောက်အများဆုံးလည်းဖြစ်ပါတယ်2016ခုနှစ်ဧပြီလရဲမှာတုန်းကလည်းရှမ်းပြည်နယ်ကြောင်မဲမြို့မှာဂျာမနီခီးသွားနှုန်းနဲ့သူတို့ရဲ့ခီးသွားလမ်းညွှန်တို့မြေမြုံမိုင်းပောက်ကွဲမှုကြောင့်ဒဏ်ရာရခဲ့မှုပါတယ်ဒီဘောမျိုးနဲ့အပါအဝင်လက်နက်ကင်ပြုခတ်တွေကြောင့်လုံခြုံရေးအတွက်စိုးရိမ်ရတဲ့ဒေသတွေကိုခီးသွားတာတွေစင်ကျင်ကြဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနကလည်းအကြံပြုတိုက်တွန်းထားပါတယ်
ဟောင်ကောင်ပိုလီတက်နစ်တက္ကသိုလ်ပတ်လည်မှာလုံခြုံရေးတွေဝိုင်းထားတာကိုဖယ်ရှားပေးဖို့တက္ကသိုလ်အာဏာပိုင်တွေကရဲတပ်ဖွဲ့ကိုတောင်းဆိုလိုက်ပါတယ်။တက္ကသိုလ်ကျောင်းဝင်းထဲမှာပုံနေနိုင်တဲ့ဆန္ဒပြကျောင်းသားတွေရှိမရှိတက္ကသိုလ်တာဝန်ရှိသူတွေလိုက်ရှာခဲ့ပြီးတဲ့နောက်မှာတယောက်မှကျန်တဲ့လက္ခဏာမတွေ့ဘူးလို့တက္ကသိုလ်အကြီးအကဲဒေါက်တာမရင်ဒါလူးကဒီကနေ့ပြောကြားခဲ့ပါတယ်။ဆန္ဒပြကျောင်းသားတွေစတဲ့ချခဲ့တဲ့တက္ကသိုလ်ကိုရှင်းလင်းနိုင်ဖို့တက္ကသိုလ်ကိုဝေးရန်ပိတ်ဆို့ထားတဲ့ရဲတပ်ဖွဲ့တွေအ мян ဆုံးဖယ်ရှားပေးဖို့လည်းသူကသတင်းစာရှင်းလင်းပွဲမှာတောင်းဆိုခဲ့ပါတယ်။တက္ကသိုလ်ရဲ့သုတေသနလုပ်ငန်းတွေနဲ့တင်ကြားရေးလုပ်ငန်းတွေအ мян ဆုံးပြန်ဆနိုင်ဖို့ကအရေးအကြီးဆုံးဖြစ်တယ်လို့ဒေါက်တာလူးကပြောပါတယ်။ Polytechnic တက္ကသိုလ်ဝင်းကိုရဲတွေဝိုင်းထားတာဆယ်ရက်ကြာရှိနေပါပြီ။ဒီမိုကရေစီရဲ့တောင်းဆိုဆန္ဒပြပွဲတွေအချိန်မြင့်ခဲ့တဲ့လွန်ခဲ့တဲ့သတင်းနှစ်ပတ်တုန်းကဆန္ဒပြသူတွေ Polytechnic တက္ကသိုလ်ဝင်းထဲမှာစတဲ့ချပြီးရဲတွေဝင်မလာနိုင်အောင်အတားအဆီးတွေလှုပ်ထားခဲ့ကြတာပါ။ရဲတွေကလည်းမျက်ရိုရိုပုံးတွေမိသက်ပိုက်တွေသုံးပြီးတော့ဆန္ဒပြသူတွေကိုဖြိုခွင်းဖို့ကြိုးစားခဲ့တယ်လို့ဆန္ဒပြသူတွေကလည်းရဲတွေကိုမိလောင်ပုံးတွေအုတ်ခဲတွေမြားတွေနဲ့ကျောင်းဝင်းထဲကနေတိုက်ခိုက်ခဲ့ကြပါတယ်။အစပိုင်းမှာဆန္ဒပြကျောင်းသားရာနဲ့ချီရှိပေမဲ့နောက်ပိုင်းမှာကျောင်းထဲကနေရရနီးနဲ့ထွက်သွားခဲ့ပါတယ်။ရဲလက်ကလွတ်မြောက်သူတချို့ရှိတယ်လို့တချို့လည်းအဖမ်းခံရပါတယ်။တက္ကသိုလ်ထဲမှာအမားကဆန္ဒပြသူ10ခန်းလောက်ပဲကျန်တော့တယ်လို့ခန့်မှန်းကြပေမဲ့တက္ကသိုလ်အာဏာပိုင်တွေရှာဖွေရှင်းလင်းတဲ့အခါမှာတော့တယောက်မှမတွေ့ဘူးလို့ဒီကနေ့ပြောပါတယ်ရှင်။
ဗုဒ္ဓဟူးနေ့ညနေပိုင်းအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုအောင်လင်ဦးနဲ့မတ်စုမြတ်မှုတို့ပြောပြပေးကြတာပါရှင်။အခုဆက်ပြီးတော့သတင်းလွှာရီကိုတင်ဆက်ပေးကြပါမယ်။ NCA အဖြစ်ရဲ့လက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီနဲ့မြန်မာစစ်တပ်တို့အကြားမှာဒီကနေ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်ကိုစစ်ဆီးဖို့မြန်မာစစ်ကြောင်းဟာမွန်ပြည်သက်ပါတီအခြေပြုရာဒေသဘက်ကိုဝင်ရောက်ဖို့ကြိုးစားရမှာတိုက်ပွဲဖြစ်ခဲ့တယ်လို့မွန်ပြည်သက်တပ်မှုတဦးကပြောပါတယ်။ဒီတိုက်ပွဲဖြစ်ပွားမှုမှာဒေသခံတရာကျော်လောက်လဲစစ်ပေးတင်းရှောင်နေရပါတယ်။ VOE မြန်မာပိုင်းသတင်းတောင်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ကရင်ပြည်နယ်ကျိုင်းစိတ်ကြီးမြို့နယ်ဖျားသုံးစုဒေသမွန်ပြည်သက်ပါတီအခြေပြုရာဂျပန်ယူတွင်းဒီကနေ့မနက်ကမွန်ပြည်သက်ပါတီတပ်ဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တာပါ။ထိုင်းမြန်မာနယ်စပ်နယ်နိမိတ်ကိုစစ်ဆေးဖို့လာတဲ့မြန်မာစစ်ကြောင်းဟာမွန်ပြည်သက်အခြေစိုက်ဂိတ်ကိုခွေးပြူချက်မရဘဲဝင်ရောက်လာလို့တိုက်ပွဲဖြစ်ပွားခဲ့ကြောင်းမွန်ပြည်သက်ပါတီနေမြေခံတပ်မှုသူကမွန်ပါတာနဲ့ပြောပါတယ
်။တော်တော်တဲ့ကတိလက်ကပရင်ရောဘူးသောတဲ့ဝင်ကျူပယောနောတဲ့ကလေးကလေးညပန်ပြန်ဘောပုတ်ဘောကလေးညကလေးကံတန်းသာပနောဘောပုတ်ဘောကလေးညရန်ကံတော်တဲ့လက်ကလေးည
သူပြောသွားတာကတော့ဖြစ်ပုံကသူတို့ဘက်ကကျွန်တော်တို့ကိုကြောင်းကြားလာတာကတော့နေဆက်ကိုစစ်ဆေးမယ်တဲ့ဒါပေမဲ့သူတို့လာတဲ့ပုံစံကစစ်ကြောင်းနဲ့လာတယ်ကျွန်တော်တို့ဘက်ကမပေးလာဘူးစစ်ကြောင်းပုံစံနဲ့ဆိုတော့တကယ်လို့လာရင်ပြဿနာဖြစ်မယ်လို့ပြောတယ်မြန်မာတပ်ဘက်ကသူတို့လာကိုလာရမယ်ပြောပြီးဟင်းနာတိုင်ဘက်ကိုတက်လာတော့တနတ်တန်မြည်သွားတာပေါ့သူတို့ဘက်ကတက်လာကျွန်တော်တို့ဘက်ကပြည်ရင်ဆုပ်ရင်အဲ့ဒါလိုပုံစံပေါ့သူတို့ဘက်ကတိုက်အားဖြစ်နေတယ်သူတို့ဘက်ကထိခိုက်မှုရှိတယ်လို့သိရတယ်ဆိုပြီးမွန်မာရာနဲ့ပြောဆိုသွားတာပါဒီပြစ်ခတ်တိုက်ခိုက်မှုမှာမြန်မာစစ်သားဘက်ကရာရှိကြီးတူးနဲ့အယက်သားတူးတန်ရန်ရရှိပြီးတတတူးကြဆုံသွားတယ်လို့မြင့်မြင့်သေးတဲ့ခံတွေကပြောပါတယ်။တိုက်ပွဲဖြစ်ပြီးနောက်ပိုင်းမြန်မာတပ်မတော်နဲ့ကရင်နယ်ခြားစောက်တပ် PGF တပ်ဖွဲ့ပူးပေါင်းဝင်အားနဲ့ထိုးစစ်ဆင်လာခဲ့ပါတယ်။လက်ရှိမွန်ပြည်သက်ပါတီရဲ့ဂျပန်ယူရင်တပ်စခန်းကိုမြန်မာစစ်သားဘက်ကတင်ပိုင်ရရှိထားတယ်လို့ဒေသခံတူးကပြောပါတယ
်။တပ်ကဂျပန်ယူရင်မှာစခန်းချလာလိုက်ပြီ။ကတ်သိမ်းလိုက်ပြီပေါ့။ဂျပန်ယူရင်တို့နဲ့ဒီစနေတော့ဒီလိုပဲထိန်းသိမ်းထားတဲ့အနေအားမှာရှိတယ်။
လက်ရှိဖျားသုံးစုမျိုးနဲ့ဝင်ပေါက်တွေကိုတမရော်ဘက်ကနေပိတ်ဆို့ထားပြီးသွာလာမှုမရှိတဲ့လောက်အခြေအနေမှာရှိနေတာပါအနီးနားရွာတွေဖြစ်တဲ့တိုက်ရင်သုံးဂျပန်ယူတွင်းနဲ့ကြံသောဆတဲ့ရာနဲ့ချီတဲ့ကြေးရွာသားတွေဟာထိုင်းနိုင်ငံဘက်မှာတင်းရှောင်နေရတယ်လို့အဆိုပါဒေသခံကပဲဆက်ပြောပါတယ်
ကျေးဇူးအရှင်ဘုန်းကြီးပြောပါတော့မိသားစုတွေဟောပြီးတော့စစ်ဆောင်ကြတယ်နောက်ကျွန်တော်တို့ထိုင်းတော့တော့သူတို့ရှေ့ကြတယ်ဆိုတာထိုင်းတက်ကံကြီးတယ်ဆိုတော့အဲ့ကျောင်းမှာတော့သူတို့တက်ကြီးကြီးရယ်ကလေးငယ်တွေရယ်အမျိုးသမီးတွေရယ်တော့အဲ့ဒီမှာသွားပြီးတော့အစ်ပေးဆောင်ကြတော့ပြေးတယ်
စစ်ရှောင်300ကျော်ကိုထိုင်းအာဏာပိုင်တွေကနေထိုင်းပတ်ချံမီထွေးဘူကျောင်းနန်းကုတ်ကျောင်းနဲ့စစ်ရှောင်စခန်းတွေမှာနေရာချထားပေးပါတယ်။တိုက်ပွဲနဲ့ပတ်သက်ပြီးအရှိဆုံးတိုင်းစစ်သည်ရှုပ်တပ်မတော်ပြောခွင့်ရနဲ့မွန်ပြည်သက်ပါတီပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ရမှာအဆက်အသွယ်မရရှိခဲ့ပါဘူး။မွန်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရဝန်ကြီးချုပ်ကိုဆက်သွယ်ရမှာတော့ဒီကနေ့တိုက်ပွဲဖြစ်စဉ်အခြေအနေကိုမသိရှိသေးဘူးလို့စစ်ဘက်အရာရှိသူကပြောပါတယ
်။ကြားသွင်းနေတဲ့ပြည်ပေါ်လား။အော်အဲ့ဒါကျွန်တော်တို့လည်းဟိုအတူတူမရသေးဘူး။ကြားရတယ်ရှင်။နောက်တော့ဖြစ်တယ်လ
ည်းကြားရတယ်ရှင်။ကျွန်တော်တို့လည်းမသိဘူး။မွန်ပြည်သက်ပါတီဟာ2018ခုနှစ်ဖေဖော်ဝါရီလမှာမြန်မာအစိုးရနဲ့ NCA ပြည်ရလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်တယ်လို့မြန်မာစစ်တပ်နဲ့စစ်ရေးပဋိပက္ခဖြစ်ပွားတာမရှိတဲ့အခြေအနေကနေအခုလိုတိုက်ပွဲဖြစ်ပွားလာတာပါ။ NCA လက်မှတ်သူမွန်ပြည်သက်ပါတီနဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲဖြစ်လာတဲ့ပုံမှာမြန်မာငြိမ်းချမ်းရေးကော်မရှင်ကအကြံပေးပုဂ္ဂိုလ်ဦးလှမောင်ရွှေကအခုလိုပြောပါရယ်။
NCA ထိုးမှမထိုးဘူးပေါ့ NCA ထိုးရပေါ့မထိုးရပေါ့ပြည်သူကမရှိရတော့ဘူးပေါ့ NCA ထိုးရတဲ့အဖွဲ့တွေမှာပြည်သူကရှိရင်တော့ဒါအတန်ဆုံးအမြန်ဆုံးဒါဘသူကဘာကြောင့်ဖြစ်တယ်ဆိုတော့မပြောင်းလို့ဖို့လုပ်ရတဲ့တော့ GMC တို့ဘာလို့လဲရှိနေတဲ့အတွက်ဒီကိစ္စတွေတက်ဆိုင်တောင်းရှိတဲ့ဆိုတဲ့ဒီကျွန်တော်လုပ်နိုင်မယ်လုပ်နေတယ်လို့ထင်တယ်ပေါ့လေ
ပြီးခဲ့တဲ့2019ခုနှစ်ဖေဖော်ဝါရီလမှာမွန်ပြည်ထက်ပါတီကနေကျင်းပခဲ့တဲ့မွန်မျိုးရံနေ့အခမ်းအနားမှာစည်ရေးပြတပ်ဖွဲ့နဲ့မကျင်းပဖို့တပ်မတော်ဘက်ကသားစီးခဲ့ပေမဲ့မွန်ပြည်ထက်ဘက်ကလက်မခံဘဲကျင်းပခဲ့တာကြောင့်ဂျိုင်းစိတ်ကြီးမျိုးနဲ့ဖရားတော်ဂိတ်နဲ့တံပြူဆရာမျိုးနဲ့စီနေပင်ဂိတ်စတဲ့မွန်ကောက်ခွန်စခန်းတွေကိုတပ်မတော်ဘက်ကနေတင်စီးခဲ့တဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်ခင်ဗျာ
။နိုင်ကိုရင်သတင်းပေးပို့ထားတာပါ။အခုတစ်ဆက်တည်းမှာပဲရခိုင်ပြည်နယ်ဘက်မှာလည်းတိုက်ပွဲဖြစ်ပွားတဲ့အကြောင်းကိုဆက်ရှင်းပါတယ်။မြောက်ဦးမြို့နယ်ကျောင်းတောင်ကြီးရွာအနီးမှာအစိုးရစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တာကြောင့်အရက်သားထိခိုက်မှုရှိခဲ့တယ်လို့ဒေသခံတွေကပြောပေမဲ့တပ်မတော်ဘက်ကတော့ဒါကိုညှင်းဆိုပါတယ်။နေမြေတွင်းအေအေစခန်းတွေကိုတစ်ဖက်ကနေမြေရှင်းလင်းရေးလှုပ်ဆောင်နေတာကြောင့်အခုဒီဇင်ဘာလအတွင်းမှာတိုက်ပွဲတွေပြင်းထန်လာဖို့ရှိတယ်လို့တပ်မတော်ဘက်ကသတိပေးပါတယ်။ VOA သတင်းတောက်ကိုတက်နိုင်ကသတင်းပေးပို့ထားပါတယ်ရှင်။
ရခိုင်ပြည်မြောက်ပိုင်းမြောက်ဦးမြို့နယ်ကျောင်းတောင်ကျေးရွာနီးမှာဒီကနေ့မနက်ပိုင်းကစိုးရတက်တဲ့ရခိုင်လက်နက်ကန်အေအဖွဲ့တို့တိုက်ပွဲတွေဖြစ်ပေါ်ခဲ့တာကြောင့်ဒေသခံတို့ဒဏ်ရာရရှိတော်ပြီးမြောက်ဦးစေယုံကိုပို့ဆောင်ထားရတယ်လို့ကျောင်းတောင်ကျေးရွာသားတို့ကပြောပါတယ်
။သူကနော်ကျုံပေါ်တော်တဲ့ခါဒီရွာဦးကနေပြီးသူလိုက်ပြီးပြည့်တယ်သူတို့လေ9နာရီကျော်10နာရီလောက်မှရှိမှာပါ။တဖက်ကပြည့်တယ်လို့ပြောလို့ရတယ်။သူကဒီနော်ကျုံနေတဲ့နော်လိုက်နေတဲ့ဟာကိုလိုက်ပြီးပြည့်တာပါ။လုံနာရှင်နေရတော့ဆရာဒီပေါဝါပေါင်ဖောက်တော့တယ်
ကျောင်းတောင်ကျေးရွာနီးမှာတိုက်ပွဲတွေဖြစ်ပေါ်နေတာမှန်ပေမဲ့ကျောင်းတောင်ကျေးရွာသားတွေကိုကြည်ထိစရာအကြောင်းမရှိဘူးလို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ်
။ဒီပန်းမြောင်းရဲ့ဟလားအရှိဘက်တောင်ကျောတို့ပြီးရင်ဒီဟာခမရဟိုယာယီရှေ့ချတဲ့နေရာတွေဒီနေရာထပြီးကျွန်တော်တို့ကနေပြီးတော့မှဟလားတိုက်ခိုးလိုက်ပြီးရင်နောက်တဲ့နေရာပြောင်းလိုက်ဒီလိုဟာမျိုးနေရာရှိပြီးတော့မှယာယီစခန်းလေးတွေတော့သူရဲ့ဒီကျောင်းတောင်ရဲ့မြောက်ဘက်မှာဟလားယာယီစခန်းရှိတယ်ဆိုတာသိပြီးကျွန်တော်တို့ကဝင်ရှင်းတာပေါ့ရွာသားတွေကံရကြတော့အကြောင်းမရှိဘူးခင်ဗျာတိုက်ပွဲဖြစ်တဲ့နေရာနဲ့ရွာနဲ့ဆိုလို့ရှိရင်မီတာ1000လောက်ပဲ
ဒီလာတွေမှာအေအေနဲ့အစိုးရတပ်ကြားနှစ်ဖက်တိုက်ပွဲတွေပြင်းထန်လာနေပြီးနေမြေရှင်းလင်းရေးစစ်ဆင်ရေးတွေကြောင့်လာမယ့်ဒီဇင်ဘာလမှာလည်းတိုက်ပွဲတွေပြင်းထန်လာဖို့ရှိတယ်လို့ဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ
်ဘိုးဘီရှင်းလင်းလုံးမှာလည်းသူတို့ကလည်းနေနေနဲ့ထပ်ပြီးတော့မှဟုတ်လားဝင်နေရသည်ဆိုလိုပဲဖြစ်ရတာသွားရေးလာရကြတောင်းနေကြောင်းနဲ့ဆက်တစ်ချက်နေသွားပြီးဘယ်နေရာပေါ်လို့ရတယ်ပေါ်နေရပြီဖြစ်တာကြတော့သူတို့ကလည်းစကန်အတူတူကြမနေတော့ဘူးလေ။ဟိုနာရှူလိုက်ဒီနာရှူလိုက်ဒီနာရှူလိုက်ဟိုနာရှူလိုက်ဆိုတော့ကျွန်တော်တို့ကလည်းဟိုရှင်းလိုက်ဒီရှင်းလိုက်နေဆိုတော့ဒီရပို့ပြီးတော့မှတွေ့ဖို့အချိန်များတာပေါ့အခွင့်အမ်းပုံများတာပေါ့တွေ့လေတိုက်ပွဲရဖြစ်ပြီတိုက်ပွဲတွေဒီရလာနေတာဆိုတာတို့ကြည့်နေကြည့်ရမှာပါနော
်ပြီးခဲ့တဲ့နိုဝင်ဘာလ4ရက်နေ့ကလည်းကျောင်းတုံကြီးရွာကအင်ချန်ဝင်းတစ်ခုတည်းကိုလက်နက်ကြီးကြီးကျရောက်ခဲ့တာကြောင့်လူ3ဦးဒဏ်ရာရရှိခဲ့ပါတယ်ပိကရရဲ့ပိုင်းတွေကလည်းမင်းပြောင်းမျိုးနဲ့ပန်းမြောင်းကျေးရွာမှာလက်နက်ကြီးကြီးကြပြီးနေအင်းတွင်းမိမွေးနေတဲ့အသက်80ကျော်မျိုးသမီးတူတန်ရာရရှိခဲ့ပြီးဆေးရုံကိုပို့ဆောင်လိုက်ရပါတယ်ဒီကနေ့မှာလည်းရခိုင်ပြည်နယ်မြောက်ပိုင်းကမျိုးနဲ့တုံခုလောင်းကအစိုးရတပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပေါ်နေတာရှိတယ်လို့တပ်ဖက်ကပြောဆိုထားပါမယ်ရခိုင်လက်နက်ကိုင်အေအေဖက်ကတော့တီးခြားအတည်ပြုရသေးတာလည်းဖြစ်ပါတယ်ရခိုင်ပြည်နယ်တွင်အဲအဲရခိုင်လက်နက်ကိုင်ဖွဲ့နှင့်စုရတပ်ဖွဲ့တွေကြားကတိုက်ပွဲတွေကြောင်းအရသာပြည်သူတွေထိခိုက်ဒဏ်ရာရသေဆုံးတာတွေဖြစ်ပေါ်နေပါတယ်။လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းတွင်းမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေကြောင်းအရသာသေဆုံးသူ90ဝန်းကျင်နဲ့ထိခိုက်ဒဏ်ရာရသူ120ကျော်လောက်ရှိခဲ့ပြီးဖမ်းဆီးခံရသူ200နီးပါးရှိနေပါတယ်
။ကိုသက်နိုင်တဲ့ရင်ပြဖို့ထားတာပါ။သောတာရှင်တို့ခုနဆင်နေရတာက VOE မြန်မာပိုင်းရဲ့ဗုဒ္ဓဟူးညနေပိုင်းထုတ်လွှင့်ချက်အစီအစဉ်တွေဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ဒိုင်းရိုက်လွှင့်ရေဒီယိုအစီအစဉ်ကို VOE ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့ထိုင်းနိုင်ငံဘက်ရွှေပြောင်းအလုံသမားအရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။ထိုင်းနိုင်ငံတောင်ပိုင်းဖူခက်ခရိုင်ထလန်မြို့မှာပြီးခဲ့တဲ့သတင်းပတ်အတွင်းဆောက်လက်ဆဓာတ်ဆီဆိုင်ပြိုကျတဲ့အတွေ့သိဆုံးသွားသူတွေထဲမှာမြန်မာနိုင်ငံသား၃ယောက်လည်းပါဝင်တာကြောင့်လူမှုဖူလုံရေးအသက်အာမခံကြီးအဖြစ်တဦးကိုဗတ်ငွေ9သိန်းကျော်ရအောင်မြန်မာလူ့သမားတန်အရာရှိတွေနဲ့ထိုင်းတောင်ပိုင်းအခြေစိုက်ပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းကကူညီဆောင်ရွက်ပေးခဲ့ပါတယ်။ဒီကြောင့်ပြည်စုံကိုတော့ VOA သတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ရှင်
။ပြီးခဲ့တဲ့သတင်းပတ်အတွင်းမှာထိုင်းနိုင်ငံဖူခက်မြို့အတွင်းကစောက်လက်စဓာတ်ဆီဆိုင်ခေါမိုးပြိုကျခဲ့လို့အဆောက်အဦအောက်မှာနေလေစာစားနေကြတဲ့မြန်မာနိုင်ငံသားအလုသမား၄ဦးပါဝင်ထိုင်းနိုင်ငံသားတွေလည်းအဆောက်အဦပြိုကျတဲ့အထက်မှာပြိမိခဲ့တာပါဒီထဲကထိုင်းနဲ့မြန်မာနိုင်ငံသား၉ဦးတည်းက၂ဦးကိုသာအသက်ရှင်ရဲ့ get in a gabby, tining and da leu, Neman and da to ute son dagabare. Dee dre, tang so ya ye, loo ye yoma, amagan lotare, Neman and dari a dre, Nina di yasiao, saw ye big ya jow, tang down my a chase, I din ya yen from your foundation ye, a lot of my ya dawing, ume uga a kulu, your piavare.
Pia passipales or through nigga be who don't worry to them. Nayoga, second San Homa, no one who killed it. I moan a hale to get it all, or a little married about people who lose in the gun with you, not two and a half years. Did it how I'll be a little later on from that all, a lotion where, a lotion who he prevents him from doing that at the council. We are. Thank you, a little matter of the sit down, pass it down, yellow, 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 who threw up, prevents him on ill, if you do that, don't want to mind. Alamo Blau Yamile to Azaro, a visa of your resolution. From the Bayne, Mardon, Stone Down, Kunian and Nasayan, Yahoo, from my bed, Samasia, to a Mibari by the Colombo at Sound Jarry.
A lad who bear, big at Shilla by Noma, a Saupio Jalo, Tisonga and Yamada Ule, a Lotamai Porida, Kuni Samia Piraja, Lumupulo, Amagan, JP, Pangwe, Golden Joy, Yasigate, Losuvare. ကျလာပါမယ်ဒီနေ့ပြောကြတဲ့ဟာလေအဲ့ဒါကလည်းအဲ့ဒီရေကဟိုတည်တဲ့လူတွေတွေကကွန်မင်းနိုင်ဆိုတာတယောက်ရှိတယ်သူကအဲ့လိုသမားကောင်အဲ့လိုသမားကောင်အဲ့ဒါသူလည်းသူ့အမေရောသူ့ရဲ့ကလေးရောသူမိမရောအဲ့ဒါအိန္ဒိယအဲ့ဒီမှာပဲပကံဆန်ကုန်းသူတို့ကိုဒင်းကျော်ရတာလာထုတ်ပြီတောင်းတော့လာနာလာတုံးလာအဲ့လိုအဆောင်မှာပေါ့လေရှင်ရောမူလီတာပေါ့ထိုင်နိုင်ငံထဲမှာတရားဝင်အထောက်အထားရှိနေသူတွေက
မအေးမှာသတင်းပေးပို့ထားတာပါအခုဆက်ပြီးတော့ American ဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ် American သမ္မတရွေးကောက်ပွဲဝင်ကြမဲ့ Democratic ကိုယ်စားလှယ်အတော်များများထဲမှာ New York မြို့တော်ဝန်ဟောင်း Michael Bloomberg လည်းတနင်္ဂနွေနေ့ကတရားဝင်ပါလာပါတယ်အသက်89နှစ်အရွယ်စီးပွားရေးလုပ်ငန်းရှင်တဦးလည်းဖြစ်အလူတန်းရဲ့ရောသူလည်းဖြစ်တဲ့တရွေတထေး Mr. Bloomberg ကရွေးကောက်ပွဲမဲဆွယ်စီယုံရေးအတွက်ဒေါ်လာတန်းနဲ့ချီပြီးတော့သုံးဆွဲထားတာပါဒါပေမဲ့လည်းလူထုဆန္ဒစစ်တမ်းတွေအရတော့ Republican ကပါတီဝင်အဖြစ်မြို့တော်ဝန်အဖြစ်ရွေးကောက်ခံခဲ့ဘူးတဲ့ Mr. Bloomberg အပေါ်မှာ Democrat တွေဘက်ကတန်တရားနဲ့စောင့်ကြည့်နေတာပါဒီအကြောင်း VOA သတင်းတောက် Atrita Tunelari သတင်းပေးပို့ထားတာကိုနန်းလောင်ကပြောပြပေးပါရှင်
American စီးပွားရေးမှာမြတ်တမှုရှိရင်လည်းအလဲလက်လူဒန်းစားတွေအတွက်အထောက်အကူဖြစ်မယ်ဆိုတဲ့စီးပွားရေးဆိုင်ရာမူဝါဒတွေနဲ့ Michael Bloomberg မဲဆွယ်စီယုံနေပါတယ်။ American မှာဝင်ငွေမမြတ်တဲ့ကိစ္စနဲ့တချို့လူတွေအလွန်ကြွေးဝါချမ်းသာနေတဲ့ကိစ္စအပေါ် Democrat တွေပြစ်တင်ပြောဆိုနေချိန်မှာ Mr. Bloomberg ခုလိုမဲဆွယ်စီယုံနေတာပါ။ September 17ရက်နေ့က New York မြို့အကြမ်းဖက်တိုက်ခိုက်ခံခဲ့ရပြီးတဲ့နောက်ပိုင်းမြို့တော်ဝန်တဦးဖြစ် New York မြို့ကြီးပြန်ပြီးတော့တပ်ဝင်လှုပ်ရှားလာအောင်လုပ်ကိုင်ပေးခဲ့တဲ့သတင်းနဲ့ဤပညာဆိုင်ရာလုပ်ငန်းရှင်ကြီး Bloomberg ကသူ့ကိုမဲဆန္ဒရှင်တွေထောက်ခံမှုမျှော်လင့်နေပါတယ် Brookings Institute က John Hodaga အခုလိုသုံးသပ်ပါတယ
် What Michael Bloomberg inherited was
မြို့တော်ဝန်ဖြစ် Michael Bloomberg အမှန်တကယ်အမွေရခဲ့တာကတော့ Manhattan အောက်ပိုင်းကအပျက်စီးပုံကြီးပါနောက်ပြီးထူးခြားတဲ့နေလန်းနဲ့သုံးပြီး New York မြို့ကြီးကိုပြန်ပြီးတည်ဝင်လှုပ်ရှားလာအောင်လဲသူလှုပ်ခဲ့ပေးပါတယ်စီးပွားရေးကျဆင်းနေတဲ့အချိန်မှာဒီလိုလှုပ်ခဲ့တာပါ
မြို့တော်ဝန်အဖြစ်နဲ့တရားဥပဒေစိုးမိုးရေးအတွက်လှုပ်ဆောင်တဲ့နေရာမှာ Stop and Frisk ဆိုတဲ့ရပ်တန့်စစ်ဆေးတဲ့မူဝါဒကိုလည်းချမှတ်ခဲ့တာပါဒီမူဝါဒကြောင့်အာဖရိကန်တွေပေါ်အမေရိကန်တွေကိုရဲတွေကရှောင်းတခင်ရပ်တန့်စစ်ဆေးတာမျိုးတွေအဖြစ်များစေခဲ့ပါတယ်။သူ့ရဲ့အဲ့ဒီမူဝါဒအတွေ့ Mr. Bloomberg ကလက်တော်တောင်းပန်ခဲ့တာပါ။ဒီမူဝါဒကလူနေစုတွေပေါ်ဘယ်လိုတက်ရောက်စေခဲ့တယ်လဲဆိုတာသူ့အနေနဲ့ကောင်းကောင်းနားမလည်ခဲ့ဘူးလို့လည်းပြောပါတယ်။လူနေစုတွေကိုဒီမိုကရက်ပါတီရဲ့အရေးပါတဲ့မဲဆန္ဒရှင်ပြည်သူတွေအဖြစ်လဲရှုမြင်မှုတွေရှိပါတယ်။ကမ္ဘာအချမ်းသာဆုံးလူစီးရင်တွေမှာနံပါတ်6နေရာမှာရှိတဲ့ Mr. Bloomberg အနေနဲ့မဲဆွယ်စည်းရုံးရဲ့ကြော်ညာအတွဲဒေါ်လာတန်ပေါင်းများစွာတုံးဆွဲလိမ့်မယ်လို့လည်းခန့်မှန်းမှုတွေရှိပါတယ်။ Virginia တက္ကသိုလ်က Larry Sabato က Skype ကနေအခုလိုပြောပါတယ်
။ There's never been a candidate who announced
ရွေးကောက်ပွဲဝင်မယ်လို့ကြေညာလိုက်ပြီးတော့ရက်ပိုင်းအတွင်းမှာပဲဒေါ်လာ38တန်းတုံးဆွဲတဲ့သူဘယ်သူမှမရှိခဲ့ဘူးပါဘူး။ဒါကအစပိုင်းပဲရှိပါသေးတယ
်။လူလူစစ်တမ်းတွေရ Mr. Bloomberg ကို Democrat Party ဝင်300ခန့်ကထောက်ခံတာတွေ့ရပါတယ်။ ဒါပေမဲ့လည်းပနာမအဆင့်ရွေးကောက်ပွဲမှာရှေ့ကပြေးနေတဲ့သူထင်းထင်းရှားရှားမတွေ့ရသေးတဲ့အတွက်သူ့ရဲ့ချမ်းသာကြွယ်ဝမှုတွေကလွတ်လပ်တဲ့ကိုယ်စားလှယ်သူအဖြစ်နဲ့နိုင်ငံရေးကစားကွက်မှာအသာစီရလိမ့်မယ်လို့လည်းလေလာသုံးသပ်သူတချို့ကရှုမြင်နေပါတယ်။ Larry Sabato ကပဲ Skype ကနေအခုလိုပြောပါတယ်
It is better for a candidate to spend
ကိုယ်စားတူအနေနဲ့သူ့ရဲ့ကိုယ်ပိုင်ငွေကိုသုံးတာပိုကောင်းပါလေ။အများအတွက်ကိုယ်စားတူအဖြစ်နဲ့လုပ်ကံခွင့်ရဖို့ပဲဖြစ်ဖြစ်ဒါမှမဟုတ်သူတို့စီးပွားရေးအတွက်ဥပဒေကြောင်းအရအထောက်အကူရဖို့ပဲဖြစ်ဖြစ်လူလားချက်ကိုစီရှိနေကြတဲ့လူတွေစီကနေပြီးတော့ဒေါ်လာတန်းနဲ့ချီရမငွေရဖို့အလူကန္တာထက်တော့ပိုကောင်းပါလေ။
တစ်ချိန်တည်းမှာပဲစီးရဲချမ်းသာကွာဟမှုကြီးထွားလာနေတဲ့ကိစ္စကိုပြောင်းပြစ်မယ်ဆိုတော့ပါတီရဲ့ဂရီစကားတွေကိုအကောင့်ထဲပို့တဲ့နေရာမှာအဲ့ဒီအလူခံထားတဲ့ငွေတွေကြောင့်နိုင်ငံရေးအရဝန်တော်ဝန်ပိုဖြစ်လာစေနိုင်ပါတယ်။ကိုယ်စလဲလောင်းအဲလစ်ဘက်ဝါရန်ကအခုလိုပြောပါတယ
် I understand that rich people are going to have
ကျွန်တော်ရဲ့လူတွေကကျမတို့အားလုံးထက်ပိုပြီးဖက်နက်သစ်တွေအိမ်တွေကားတွေပိုင်ဆိုင်ကြနိုင်မယ်ဆိုတာကျွန်မသဘောပေါက်ပါတယ်။ဒါမဲ့လေဒီမိုကရေစီရေးအတွက်ကြတော့သူတို့ဒီထက်ပိုပြီးတော့ဝေးမြပေးဖို့မရှိကြပါဘူး
Bloomberg ကတော့သူ့ရဲ့အလဲလာနိုင်ငံရေးလမ်းစဉ်နဲ့ချမ်းသာကြွယ်ဝမှုတွေဟာသမ္မတ Donald Trump ကိုအပြုတ်တိုက်ဖို့အကောင်းဆုံးဖြစ်တယ်လို့ပြောပါတယ်လူကြိုက်များဖို့ဆိုတာလွှဲတဲ့ကိစ္စမဟုတ်ဘူးလို့ Brookings Institute က John Hodder ကအခုလိုပြောပါတယ်
President Trump connected with voters
in a very personal way. Donald Trump has been very personal with voters. Michael Bloomberg ကအဲ့ဒီလိုနိုင်ငံရေးလူကြိုက်များအောင်လုပ်နေတယ်လားဆိုတော့ရှင်းရှင်းလင်းလင်းမရှိပါဘူး
Mr. Bloomberg အနေနဲ့လာမယ့် February လမှာလုပ်မယ့်အစောပိုင်းကိုယ်စားလှယ်ရွေးချယ်မှုမှာပါဝင်အောင်မှာမဟုတ်ပါဘူး။သူ့အတွက်ပထမဆုံးစံသက်ခံရမယ့်အချိန်ကတော့ March လ3ရက်နေ့မှာကြာရောက်မှာပါ။အဲ့ဒီနေ့ဟာ Super Tuesday လို့ခေါ်တဲ့ American သမ္မတလောင်းပနာမရွေးချယ်ပွဲတွေမှာအရေးအကြီးဆုံးနေ့ဖြစ်ပြီးပြည်နယ်၁၄ခုမှာကိုယ်စားလှယ်ရွေးချယ်ပွဲတွေကိုကျင်းပကြမှာလည်းဖြစ်ပါရဲ့ရှင်။
နန်းလောင်ပြောပြပေးခဲ့တာပါ။ဒီကနေ့ညနေပိုင်းအတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်။နောက်နှစ်နာရီကြာညာ9နာရီစီစဉ်နေမှာတော့မြန်မာလူထုနဲ့ကျန်းမာရေးဥကျော်စံတာရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူသတင်းပတ်ဆင်တိုင်းနားဆင်နေကြအားကစားသတင်းလွှာတွေကိုထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါလိမ့်ရှင်။အခုတော့ဒီကနေ့ညနေပိုင်းအတွက်သတင်းချင်းချစ်ကိုကိုအောင်လူဦးကပြောပြပေးပါရှင
်။ယူကရိန်းနိုင်ငံအတွက်အမေရိကန်ကစီးရေးကူညီဒေါ်လာ300နီးပါးပေးရမယ့်အစီအစဉ်ဆိုင်ငံထားတာကိုပြန်လည်ရုပ်သိမ်းဖို့မဆုံးဖြတ်ခင်မှာပဲအစိုးရအတွင်းလူထုကယူကရိန်းနဲ့ပတ်သက်လို့တိုင်ကြားထားတာကိုသမ္မတဒေါ်နယ်ထရန့်သိရှိထားတဲ့အကြောင်းနယူးယောက်တိုင်းသတင်းစာကဖော်ပြလိုက်ပါတယ်။တိုင်ကြားချက်နဲ့ပတ်သက်လို့လူထုကိုအကြောင်းကြားဖို့လိုမလို့ဆုံးဖြတ်ရမယ့်သမ္မတရဲ့ရှင်းလင်းရေးကဩဂုတ်လနောက်ပိုင်းမှာပဲသမ္မတကိုအသိပေးခဲ့တာဖြစ်တယ်ဆိုပြီးနီးစပ်သူနှစ်ယောက်ကိုကူကပ်ပြီးသတင်းစာကမနေ့ကပဲဖော်ပြလိုက်တာပါ။အမေရိကန်သမ္မတယူကော့ဘွဲကိုယူကရိန်းကဝင်ရောက်နှောက်ယှက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကမမဟုတ်မှန်တဲ့အကြောင်းပြောဆိုဖို့အတွက်အမေရိကန်နိုင်ငံရဲ့ဝန်ကြီးမက်ပွန်ပီယိုကညှင်းဆန်လိုက်ပါတယ်သမ္မတယူကော့ဘွဲကိုဝင်ရောက်နှောက်ယှက်တာရုရှားကဖြစ်တဲ့အကြောင်းအမေရိကန်ထောက်လှမ်းရေးအသံဝင်ကအခိုင်အမာစုံစမ်းတွေ့ရှိပြောဆိုထားကြတာပါအစိုးရကကြီးကြော်သိမ့်ပိုက်ထားတဲ့နယ်မြေပေါ်မှာဂျူးအင်အားတိစောက်မှုတွေကိုအထိမဲ့ပြုလိုက်တဲ့အမေရိကန်အစိုးရရဲ့မူဝါဒအပြောင်းလဲကိုကန့်ကွက်တဲ့အနေနဲ့ဂျော်ဒန်မြစ်အနောက်ဘက်ကန်ဒီသားမှာပါလက်စတိုင်းထောင်နဲ့ချီစုဝေးချီတဲ့ဆန္ဒပြခဲ့ကြပါတယ်။အနောက်ဘက်ကန်ဒီသားမှာဂျူးအင်အားတိစောက်မှုတွေဟာနိုင်ငံတကာဥပဒေကိုချိုးဖောက်တဲ့လုပ်ရည်အဖြစ်အရင်အမေရိကန်အစိုးရအဆက်ဆက်နှစ်ပေါင်း40ကျော်လက်ခံလာခဲ့ကြပေမဲ့သမ္မတဒေါ်နယ်ထရန့်အစိုးရလက်ထက်မှာရပ်တည်ချက်ပြောင်းလဲလိုက်တာကိုမချေနှက်ကြတဲ့ပါလက်စတိုင်းသားတွေကအလံတွေဆိုင်းဖို့တွေခိုင်ဆောင်ပြီးမနေ့ရက်ပဲဆန္ဒပြခဲ့ကြသလိုကားတရားတွေကိုမရှိ။အစ္စရေးစစ်သားတွေကိုလည်းဂဲရီနဲ့ပြစ်ပောက်ခဲ့ကြတာပါ။အယ်ဘေးနီးယားနိုင်ငံမှာနှစ်ပေါင်း30ကျော်အတွင်းအဆိုးအဝါဆုံးငရင်ရောက်အနည်းဆုံးလူ25ယောက်သေဆုံးပြီးရန်နဲ့ချီထိခိုက်ဒဏ်ရာရခဲ့ကြပါတယ်။အပျက်စီးပုံတွေရောပိတ်မိနိုင်တဲ့သူတွေကိုကယ်ဆယ်ရေးတွေကဒီကနေ့ထိလည်းဆက်လက်ရှာဖွေနေဆဲဖြစ်ပါတယ်
။တရင်ချင်းချုပ်ကိုကိုအောင်လင်းဦးပြောပြပေးခဲ့တာပါ။ဒီညနေအစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dexter Wendyet ဖြစ်ပါတယ်။အခုကျမတို့အသံလွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Intel Set 17နဲ့ Mi Set 3 Juru တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးတဲ့ VOE နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်။ VOE အစီအစဉ်တွေကိုအားပေးနားဆင်နေတဲ့အတွက်ကျေးဇူးတင်ပါတယ်။သောတာရှင်များနေ့တကွာမြမပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.